ရခိုင်ပြည်နယ်မှာဆက်တိုက်ဖြစ်နေတဲ့ပြည်ပခါတွေကဒေသခံရခိုင်တိုင်းရင်းသားတွေကိုအေးအေးရခိုင်တပ်ဖွဲ့ဘက်ကိုတွန်းပို့ရာရောက်တယ်လို့တမတော်ပေါ်နာကြီးမုံတီးမှုတွေပိုပြီးဖြစ်လာစေတယ်လို့ရခိုင်ပြည်ဒီမိုကရေစီဖွဲ့ချုပ် ALD တာဝန်ရှိသူကပြောပါတယ်။ ALD ပါတီနဲ့နိုင်ငံရေးပါတီတချို့ကကိုယ်စားလှယ်တွေရခိုင်ပြည်နယ်အတွင်းတိုက်ပွဲဖြစ်ပွားရာနေရာတွေကဒေသခံတွေနဲ့တွေ့ဆုံပြီးလေ့လာဆောင်စမ်းချက်တွေအရအခုလိုပြောဆိုတာဖြစ်တယ်လို့ ALD ပါတီရဲ့ထွေထွေတွင်းမှုဦးမျိုးကျော်ကပြောပါတယ်။
ကျွန်တော်တို့ကမကြခင်အမရခိုင်ပြည်နယ်သွားတယ်။အဲဒီမှာတွေ့တဲ့တွေ့တယ်အဲဒီစိတ်မဆောင်စခန်းတွေလည်းရောက်တယ်လေ။သူတို့တွေကပြောပါတယ်။သူတို့နေရာတွေကိုလက်နက်တွေကြီးတွေနဲ့တနတ်တွေနဲ့ပြကြတယ်လက်နက်ကြီးတွေကြတယ်။နောက်တစ်ခါသူတို့ကထွက်ပြေးရင်သူတို့ကိုလိုက်ဖမ်းတယ်။ဒီတော့တချို့လည်းဒဏ်ရာရတယ်တချို့လည်းတည်တယ်ပေါ့။နောက်ဖမ်းကြီးခံရပြီးတော့လည်းနှိမ့်ဆက်ရှင်ပန်းချင်းတွေခံရတယ်။အဲဒါတွေအကုန်လုံးဟာလှုပ်တဲ့လူဟာဒီတမတော်ဖြစ်နေတယ်သူတို့ပြောတာပေါ့လေဒီတော့ကျွန်တော်တို့စီမှာကတဖြည်းဖြည်းနဲ့ပေါ့ကွန်မလဲဆိုတော့အစိုးရနဲ့တပ်ပေါ်မှာအယုံကြည်လုံးဝမရှိတော့ဘူးတသိန်းအားဖြင့်ဆိုရင်သူတို့ဟာသကုတ်ဒေသမှာနေပြီးတော့နော်ဒီဒေသမှာမွေးတယ်ဒီဒေသမှာရှိတယ်အဲ့ဒီမှာဝန်စာရှာစားတယ်ဒါမှကောင်းကောင်းမွန်မွန်မသားရဘူးပေါ့ဗျာဘာဖြစ်လို့လဲဆိုသူတို့ဒေသမှာလာနေတဲ့ဟာကိုဗမာစစ်တပ်ကလာတိတ်နေတယ်ဆိုတော့ပုံစံမျိုးတွေကျောလာတယ်အဲ့ဒီတော့တနည်းအားဖြင့်ပြောရင်ဒါဒီပင်ရခိုင်ပြည်ရခိုင်တိုင်းကိုပဲနေပြီးအားကိုးရမယ်ဆိုရက်အညီဆဖြစ်လာတာပေါ့နော
်တမတော်ကမတရားဖမ်းဆီးတာတွေကြောင့်ဒေသခံတွေအနေနဲ့အေးအေးရခိုင်တပ်ဖွဲ့ကိုထောက်ခံမှုတွေပိုတိုးနေတယ်ဆိုတာနဲ့ပတ်သက်ပြီးမြောက်ဦးဒေသခံတဦးကလည်းခုလိုပြောပါတယ
်အခုကဒီမှာနေထားရရောတော်တော်လေးကိုမစီမဆိုင်တဲ့လူတွေရောသားတွေကိုဖမ်းဆီးနေတော့သူတို့ကနေရာတက်တက်ကိုပဲကြောက်နေရတယ်လို့ဖြစ်နေတယ်အဲ့ဒီမှာလူငယ်ပိုင်းတွေကိုသူတို့ကတက်တက်ကလုံးဝအယုံရှိမရှိတော့လူငယ်ပိုင်းတွေကတွန်းပို့တယ်လို့ဖြစ်နေတယ်။ဒီစီကလည်းထပ်ပြီးတွင်းတွင်းလူကိုထပ်ပြီးချရတယ်ဆိုတော့သူတို့ကဒုက္ခပဲရနေကြမျိုးရှိတော့ကိုယ့်ကိုယ်နဲ့ကိုယ်ရင်းလို့ရတယ်။ဒီနောက်ကျလို့ဘာမှမရှိဘူး။ဒီကနေ့တော့ဒုက္ခရောက်တယ်ဆိုတော့အမုန်းတရားတွေတော့ပြီးဆုံးတဲ့အနေထားကြီးကြားနေရတယ်
ဒေသတော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကလည်းတိုက်ပွဲတွေအတွင်းဒေသခံတွေအသက်ဆုံးရှုံးရတာတွေညှဉ်းပန်းနှိပ်စက်ခံရတာတွေနဲ့အိုးအိမ်ဆုံးခွာထွက်ပြေးရတာတွေကြောင့်ဒေသခံတွေကတက်မတော်ပေါ်မှာမုန်းတီးမှုတွေဖြစ်လာနေတာလို့ပြောပါတယ
်။အရင်ဆုံးကတော့အလောက်မဟုတ်ဘူး။ဒီတိုက်ပွဲတွေဖြစ်လာတယ်။အေးအေးနဲ့ပတ်သက်ပြီးတိုက်ပွဲတွေဖြစ်လာတယ်။ဖြစ်လာတဲ့အခါကျတော့ဒီတက်မတော်စစ်ကြောင်းတွေလာတယ်။နောက်တစ်ခါအေးအေးနဲ့ဆက်တွေ့တယ်ဆိုပြီးတော့ပေါ့ဖန်စီခံထားတာတွေရှိတယ်။အဲ့တော့ဖန်စီခံထားတဲ့လူတွေကပေါ့နော်ဒီရေးစခန်းကိုတရားဥပဒေအရမအပ်ဖဲသူတို့ခေါ်ယူစစ်ဆေးတာတွေရှိတယ်။အဲ့လိုခေါ်ယူစစ်ဆေးတဲ့အခါမှာနော်သူတို့တိုက်ဆက်မုန်းတွေကိုလည်းခံခဲ့ရတဲ့လူတွေကိုလည်းမီဒီယာတိုင်းလည်းသိပါတယ်။အဲ့ဒါဟာလေဟိုဖြစ်လာတဲ့အခါပေါ့နော်သူတို့ကဒီတက်မတော်ကိုမုန်းတီးမှုတွေကပုံများလာတယ်။
ALD ပါတီအဖွဲ့ဝင်တွေစီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA အဖွဲ့ဝင်တွေပါဝင်နိုင်ငံရေးပါတီတချို့ကကိုယ်စားလှယ်14ရောက်ဟာပြီးခဲ့တဲ့ဇွန်လ18ရက်နေ့ကနေ21ရက်နေ့အထိ AA ရခိုင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားတဲ့စစ်တွေပုံနှချွန်းကြောက်တော်မြောက်ဦးနဲ့အမ်းမျိုးတို့ကိုတွားရောက်ခဲ့ပြီးဒေသခံတွေနဲ့တွေ့ဆုံခဲ့တယ်လို့စစ်ဘေးရှောင်စခန်းတွေကစစ်ဘေးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားရာဒေသတွေကသူတို့ရဲ့လိလာတွေ့ရှိချက်တွေနဲ့ဒေသခံတွေရဲ့နှိမ့်နာချက်တွေကိုလည်းနိုင်ငံတော်သမ္မတထံကိုမနေ့ကအိတ်ခွင့်ပေးစာတစ်စောင်ပေးပို့ခဲ့တယ်လို့ဦးမျိုးကျော်ကပြောပါတယ်။ရခိုင်ပြည်နယ်မှာမြမတက်မတော်နဲ့အေးအေးရခိုင်တက်တော်တို့တိုက်ပွဲတွေဖြစ်ပွားလာခဲ့တာအခုဆိုရင်6လကျော်ကြာမြင့်လာခဲ့ပြီဖြစ်ပြီးတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရသူလည်း4000ကျော်5000နီးပါးရှိနေပြီလို့သိရပါတယ်ရှင်။